ကုလသမဂ္ဂအဖွဲ့ကြီးကရှေ့လာမယ့်နှစ်နှစ်အတွက်အသုံးစည်းရိတ်900ခန်းလုံးစီလျှော့ချသွားဖို့အထွေထွေညီလာခံကအတည်ပြုလိုက်ပါပြီ။ဒါဟာကုလသမဂ္ဂရဲ့နှစ်ပေါင်း90အတွင်းဒုတိယအချိန်မြောက်အသုံးစည်းရိတ်လျှော့ချခြင်းလည်းဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကစနေနေ့ကအတည်ပြုလိုက်တဲ့အဲ့ဒီဆုံးဖြတ်ချက်အရလက်ရှိအသုံးစည်းရိတ် 5.41 ဘီလီယံကနေပြီးတော့2012ခုနှစ်နဲ့2013ခုနှစ်တွေအတွက်900ခန်းလုံးစီလျှော့ချလိုက်တာကြောင့်ကုလသမဂ္ဂရဲ့အသုံးစည်းရိတ်ဟာ 5.15 ဘီလီယံကိုရော့ချသွားမှာဖြစ်ပါတယ်။အထွေထွေညီလာခံရဲ့ဒီဆုံးဖြတ်ချက်ကိုအတွင်းရေးမှူးချုပ်ဘန်ကီမွန်ကကြိုဆိုလိုက်ပြီးကမ္ဘာတစ်လွှာမှာရှိတဲ့အစိုးရတွေနဲ့ပြည်သူလူထုတွေဟာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ပြောကြပါတယ်ရှိနေတဲ့အရင်အမြင့်တွေကိုအကျိုးရှိရှိအသုံးချပြီးတော့ကုလသမဂ္ဂရဲ့ရည်မှန်းချက်တွေပြည့်မြောက်အောင်ဆက်လက်လှုပ်ဆောင်ကြဖို့မစ္စတာဘန်ကီမွန်ကတိုက်တွန်းပါတယ်။ခီးသွွားအသုံးစည်းလျှော့ချတာအပါအဝင်တခြားအသုံးစည်းလျှော့ချတဲ့အစီအစဉ်တချို့ကိုအဖွဲ့ဝင်နိုင်ငံတွေအပါအဝင်အဖွဲ့ဝင်193နိုင်ငံရဲ့အရင်အမြင့်တွေတမိုးရှိရှိအသုံးချဖို့မစ္စတာဘန်ကီမွန်ကအဆိုပြုထားပြီးဖြစ်ပါတယ်။အဖွဲ့ကြီးရဲ့ရည်မှန်းချက်တွေပြည့်ဝလုံလောက်အောင်လှုပ်ဆောင်နိုင်ဖို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ရှိနေပြီဖြစ်တဲ့အရင်အမြင့်တွေကိုအပြည့်အဝအသုံးချခွင့်ရှိအောင်ဆွမ်းဆောင်ပေးသွားမယ်လို့လည်းအတွင်းရေးမှူးချုပ်ဘန်ကီမွန်ကကတိပေးပြောကြားပါတယ်။